မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေထင်သာမြင်တာအမေရိကန်တိုးတက်မှုရှိလာတော့မှမြန်မာနိုင်ငံပေါ်စောင့်ကြည့်လေ့လာမှုတွေအဆုံးသတ်မှာဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ပြန်တဲ့မှန်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေညှရင်းချင်းဖြစ်လာဖို့မျှော်လင့်ထားလို့မရဘူးလို့မြန်မာအစိုးရကပြောခဲ့တယ်လို့ပဲကုလသမဂ္ဂဘက်ကလ ခွင့်ရေးပိုင်းမှာတကယ်တိုးတက်မှုတွေရှိလာရမှာဖြစ်တယ်လို့သူ့ရဲ့မြန်မာနိုင်ငံချီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။သူ့ရဲ့ဆက်မြက်ကြာချီးစဉ်အတွင်းအခြေအနေတွေပိုဆိုးလာတာကိုတွေ့ရှိခဲ့တယ်လို့ဒေါက်တာရန်ရှိလီကပြောပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာပဋိပက္ခတွေဆဖြစ်ခဲ့တာနှစ်ကြာလာပြီဖြစ်ပေမဲ့အိုးအိမ်ဆွန့်ခွာခဲ့ရသူတိတ်နဲ့ချီရှိနေသေးကြောင်းတွေ့ရသလိုရှမ်းပြည်နယ်မှာလည်းအခြေအနေပိုဆိုးလာတာသိရတဲ့အတွက်မယုံကြည်နိုင်အောင်ဖြစ်ရတယ်လို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးတက်မင်းအပြောကိုကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီသူခီးစဉ်ပြီးထုတ်ပြန်ချက်နဲ့ပတ်သက်လို့ဒေါက်တာရန်ဟီလီရဲ့တုံ့တက်ချက်တွေထဲမှာရေဘူးရဆန်တဲ့ဆက်ဆဲမှုတွေမှားယွင်းတဲ့အချက်တွေပါဝင်နေတဲ့အတွက်စိတ်ပျက်တယ်လို့တုံ့ပြန်ခဲ့ပါတယ်။